ဘာကရောအပြင်ကြုံတွေ့နေချိန်မှာသတင်းသမားတွေသတင်းရယူတဲ့အလုပ်ကိုလုပ်နိုင်ဖို့နိုင်ငံအစိုးရတွေအနေနဲ့အာမခံချက်ပေးဖို့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာကုလသမဂ္ဂဗီမူဂျွန်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ
်။ As the pandemic spreads, it has also given rise to a second pandemic of misinformation.From harmful health advice to wild conspiracy.
ကမ္ဘာကယောဂါကုသပြန့်နှံ့နေတာနဲ့အမျှဘေးဥပါဖြစ်စေတဲ့ကျန်းမာရေးအကြံပေးချက်တွေနဲ့သတင်းမှားတွေကစလို့လောက်ကျဖန်တီးတဲ့ဇာတ်လမ်းတွေအစုံသတင်းတွေဒုတိယကပ်ပြီးကြီးလို့ပြန့်နှံ့ထွက်ပေါ်လို့နေပါတယ်။သတင်းဌာနတွေကတော့ဒီလိုသတင်းမှားတွေကိုလူတွေမယုံအောင်လုပ်ပေးနိုင်ပါတယ်။သတင်းဌာနတွေကသိပ္ပံဆိုင်ရာအချက်အလက်တွေကိုကိုးကားပြီးစနစ်ကျစစ်ပြီးအချက်အလက်တွေကိုအခြေခံတဲ့သတင်းတွေနဲ့သုံးသပ်ချက်တွေပေးပါတယ်လို့ကုလသမဂ္ဂရင်းမှချုပ်တာရက်စ်ကဗီဒီယိုကနေတင်ပြသွားခဲ့တာပါ။ဒါပေမဲ့ကာယောဂါစာဖြစ်ချိန်ကစလို့သတင်းသမားတွေပေါ်တားမြစ်ပိတ်ပင်ကန့်သတ်တာတွေနဲ့အဖြစ်ဖြစ်ရေးယူတာတွေပုံများလာတယ်လို့လည်းသူကပြောပါတယ်။ဗိုင်းရပ်စ်ကိုထိန်းချုပ်ဖို့အသွေးအလာကန့်သတ်တာတွေလိုအပ်ပေမဲ့သတင်းသမားတွေတည်ပြီးယူနိုင်လောက်အောင်ဒါကိုအလွယ်သုံးစားမလုပ်သင့်ဘူးလို့လည်းသူကပြောပါတယ်။မလာတီးယားနေကစလို့ကိုရိုနာဗိုင်းရပ်စ်ကြောင့်နိုင်ငံပေါင်း23နိုင်ငံမှာသတင်းသမား55ယောက်ထက်မနည်းသေဆုံးခဲ့ရကြောင်းဂျနီဗာမြို့အခြေစိုက်သတင်းလွှတ်ခွင့်လှုပ်ရှားမှု Press Emblem Campaign အဖွဲ့ကပြောပါတယ်။